ဖြတ်တော်စတင်ဖွဲ့စည်းခဲ့တဲ့2010ခုနှစ်ကနေ2014ခုနှစ်အတွင်းဥပဒေပြုရေးမှန်တိုင်းရဲ့လှုပ်ဆောင်ချက်တွေကိုပြန်လည်သုံးသပ်ပြီးလွှတ်တော်ကိုယ်စားလှယ်တွေရဲ့အတွေ့အကြုံတွေကိုအပြန်အလှန်ဖလှယ်ကြတဲ့အဲ့ဒီဆွေးနွေးပွဲကိုဒါနရှေ့ဆောင်မြန်မာကဦးစီးကျင်းပခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲကိုအရက်ဖက်လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့အပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ပြည်ထောင်စုလွှတ်တော်ကအတည်ပြုနိုင်ခဲ့တဲ့ဥပဒေပေါင်း120ရှိခဲ့ပြီးနောက်ထပ်ပြင်ဆင်အတည်ပြုသင့်တဲ့ဥပဒေတွေရှိနေသေးတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။ဥပဒေတွေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းပေးနိုင်ခဲ့ပြီးမဲ့လက်တွေ့အကောင့်ထဲပေါ်ရမယ့်ဤဥပဒေတွေကိုအစိုးရဝန်ကြီးဌာနကရေးဆွဲရမှာအားအနည်းချက်တွေရှိနေသေးတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်။နိုင်ငံအတွက်လိုအပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းပေးနိုင်ဖို့လိုအပ်နေတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ
်။လွှတ်တော်ကပြတ်ထမ်းတဲ့အခု၄နှစ်မှ120မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ကိုက်ညီဖို့တော့ကျွန်တော်ကြိုးပမ်းခဲ့တဲ့ဥပဒေညာ28ခုမှာတော့လောလောဆယ်ဆယ်ရတော့တစ်ခုပဲ၄နှစ်မှအောင်မြင်ပါတယ်။ပြည်တော်စုတရားရှင်ဥပဒေကိုပြင်သစ်ဥပဒေတရားသူကြီးတွေကတိတစာပြုဖို့ချုပ်သားအကျဉ်းသားရေဘတ်စခန်းတွေကိုတွားကြည့်ဖို့6လတစ်ချိန်တစ်နှစ်တစ်ချိန်ပေါ့။ဒုတိယကတော့2004ခုနှစ် Electoral Survey ဥပဒေတရေမီဒီယာဓမ္မတွေကိုနည်းနည်းထိချိန်ချောက်နေတဲ့ဥပဒေဒီဥပဒေပတ်သက်ရင်တော့ထောင်တောင်တစ်ခုပဲကြာပြီကျွန်တော်ကျန်းသားတွေကိုငွေတန်းဖြစ်ပြောင်းလဲပြီးလိုက်နိုင်တာပေါ့။အရင်အားလုံးကထောင်တန်းကြီးပဲပေါ့။အဲ့တော့ကျွန်တော်စံနှုန်းနဲ့ပြောရင်ပဲ၄နှစ်မှာကျွန်တော်တစ်ခုပဲသမ္မတလက်မှတ်ရေးထိုးပြီးတရားဝင်ထုတ်ပြန်တဲ့အဆင့်ရောက်တယ်။အခုကျွန်တော်တို့မတရားတဲ့ဥပဒေပဲခေါ်ခေါ်ဒီလူလူကိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကျွန်တော်အမြင်ကြံနေတယ်။နောက်လူလူစုကိုကာကွယ်တဲ့ဥပဒေ၊ဥပမာတရားသူကြီးများကိုကာကွယ်ပေးတဲ့ဥပဒေ။နောက်ဒါကိုကျွန်တော်ပြင်ဖို့တင်လာတယ်။တရားသူကြီးအထက်မှာတရားသူကြီးပဲရှိနေတဲ့ပုံစံဖြစ်တယ်။အဲ့တော့တရားသူကြီးကိုကျွန်တော်တို့တရားစွဲဖို့နောက်သူ့ရဲ့လုပ်ပိုင်ခွင့်တွေနဲ့ပတ်သက်ထိန်းချုပ်နိုင်ဖို့နေရာတွေမရဘူး။ဒါကပေါ်ပေါ်ထင်တဲ့ဟာပဲ။အဲ့တော့ယာနုံအနေနဲ့ပြောရင်တော့စိတ်တည်တာတော့ကျွန်တော်တို့လုပ်နိုင်ခဲ့တယ်။စူးစမ်းမှာတော့အများကြီးပါပဲ
။ပြည်အောင်စုလွတ်တော်မှာဥပဒေကြမ်းတွေရေးဆွဲအတည်ပြုနိုင်ကြပြီမဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တချို့မှာလွှတ်တော်ကိုယ်စားလှယ်တွေကတင်သွင်းတဲ့ဥပဒေကြမ်းတွေကိုတော့အတည်ပြုနိုင်ခဲ့ခြင်းမရှိဘူးလို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။၄နှစ်တာကာလအတွင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့ဥပဒေတွေမှာလွှတ်တော်ကိုယ်စားလှယ်တွေကရေးဆွဲတင်သွင်းတဲ့ဥပဒေတွေတစ်ခုမှမရှိဘူးလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုတင်းကပြောပါတယ်
။ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေရဲ့ဥပဒေပြုတဲ့ကိစ္စတွေကိုကျွန်တော်တို့ဒီ၄နှစ်တာကာလအတွင်းမှာကြည့်လိုက်တဲ့အခါမှာအစိုးရအဖွဲ့ကတင်သွင်းသောဥပဒေများအားလုံးကိုကျွန်တော်တို့လွှတ်တော်တွေကအတည်ပြုပေးခဲ့ရတာဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်တွေကတင်သွင်းတဲ့ဥပဒေဆိုတာကကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆိုရင်လုံးဝမရှိပါဘူး။အဲ့တော့မရှိဘူးဆိုတော့ဥပဒေဂျန်းကိုလွှတ်တော်ကိုယ်စားလှယ်တွေကမတင်သွင်းခဲ့တာမဟုတ်ပါဘူးပေါ့နော်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးမှာလွှတ်တော်ကိုယ်စားလှယ်တချို့ဒီဒါဥပဒေချမ်းတွေကိုကိုတိုင်းတင်သွင်းခဲ့တာတွေရှိပါတယ်။သို့တော်လည်းပဲအစိုးရအဖွဲ့ဘက်ကရင်လွှတ်တော်ကိုယ်စားလှယ်တွေတင်သွင်းတဲ့ဥပဒေချမ်းတွေအပေါ်မှာလိုလိုလားလားနဲ့ကြိုးဆိုပြီးတော့ဥပဒေအဖြစ်ပြဋ္ဌာန်းပေးခဲ့တာမျိုးတွေလုံးဝမရှိခဲ့ဘူး။ဥပဒေပြုရေးအခန်းကဏ္ဍမှာအင်မတန်ကိုအားနည်းတာကိုတွေ့ရတာပေါ့နော
်။ဆွေးနွေးပွဲကိုတက်ရောက်လာတဲ့ AR တိုင်းဒေသကြီးလွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာထိန်ဝင်းကတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုအခုလိုပြောပါတယ်။
လွှတ်တော်ကိုယ်စားလှယ်အားလုံးကလည်းပဲအသီးသီးအတွေ့အကြုံရှိကြတယ်လို့ပညာရေးဆရာတွေကအားနေကောင်းအားနေမှာပေါ့ဒါတွေကိုလည်းရည်သွေးမြင့်တင်တဲ့လေကျွန်တော်တို့တအားသိအရည်ပြဆောင်ရပါတယ်သို့တော့ကျွန်တော်တို့တွေ့ကြုံရတဲ့အခက်အခဲလေးကတော့ကျွန်တော်တို့ဥရိပြုတဲ့နေရာမှာကျွန်တော်အတွေ့အကြုံအားနေပါတယ်အဓိကပဲကျွန်တော်အရာတိုင်းဒေသကြီးမှာတုံ့ပြန်မားတွေရှိတယ်ရေလူသားတွေရှိတယ်စိတ်ထက်သန်တဲ့ဥရိအရာခံစားခွင့်ရှိအောင်လဲစေနာတွေထက်သန်ကြတယ်သို့တော့ဥရိရဥရိပြုခြင်းမှာပညာရှင်တွေကျွန်တော်တို့အကူကအဲအဲ့ဒါတွေကျွန်တော်တို့အဓိကနည်းနည်းလေးအခက်အခဲရှိတာပေါ့နောက်တစ်ခုကဥပဒေကိုပြည်သူတွေကိုချပြပြီးတော့ပြည်သူတွေကိုလိုင်းနာဖို့ရန်ကြင်ကြံဖို့ရတော့ဥပဒေချမ်းအစစ်မှာ concentration ဆိုတဲ့ခဏလေးတွေမှာအချိန်ယူရတာဒါကကျွန်တော်တို့လုပ်နိုင်တဲ့နည်းနည်းလေးအခက်အခဲလေးကိုဒါတင်ပြရင်းဖြစ်ပါတယ
်နောက်ထပ်ကြံနေသေးတဲ့လွှတ်တော်တက်တန်းမှာခင့်နဲ့အညီပြဋ္ဌာန်းသင့်တဲ့ဥပဒေတွေကိုတည်ပြုပြဋ္ဌာန်းနိုင်ဖို့ဥပဒေပြုရေးမန်နိုင်အနေနဲ့စူးစမ်းဖို့လိုအပ်နေသေးတယ်လို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်ခင်ဗျာ